ဥရောပပါလီမန်နဲ့ဥရောပကောင်စီတို့ကနေမြန်မာနိုင်ငံကို1998ခုနှစ်ကစပြီးတော့ဖိတ်ပင်ထားခဲ့တဲ့ကုန်သွေးဆိုင်ရာအထူးခွင့်အရေးကိုပြန်ပြီးဖွင့်ပေးလိုက်ပါပြီ။ခုလိုထူးခွင့်ရေးပြန်ပေးတဲ့အတွက်မြန်မာနိုင်ငံရဲ့ပို့ကုန်လုပ်ငန်းကဏ္ဍတွေမှာပိုအားကောင်းလာနိုင်လိမ့်မယ်လို့ပြည်တွင်းကစီးပွားရေးလုပ်ငန်းရှင်တွေရောစီးပွားရေးပညာရှင်တို့ကပါရှုမြင်သုံးသပ်လာကြပါတယ်။ဒီအကြောင်းပြေဆုံးကို VOE မြန်မာပိုင်းသတင်းတောက်ကိုအောင်ရင်းမောင်မောင်ဆက်ပြီးတင်ပြပေးပါလားရှင်။
ကောင်းပါပြီ1998ခုနှစ်ကစပြီးတော့ဥရောပနိုင်ငံတွေကမြန်မာနိုင်ငံမှာအတင်းအဓမ္မလိုအပ်ပိတ်ခိုင်းစင်မှုတွေရှိနေတဲ့အတွက်အထူးကုန်သွယ်မှုအခွင့်အရေး GSP ကိုပိတ်ပင်ခဲ့ရတာကနေအခု2013ခုနှစ်ဇွန်လ12ရက်နေ့မှာပဲဥရောပကောင်စီနဲ့ဥရောပပါလီမန်တို့ကနေ GSP အခွင့်အရေးတွေပြန်ပြီးပေးလာခဲ့တာပါ2012ခုနှစ်ဇွန်လအတွင်းမှာကမ္ဘာလူ့သမားအဖွဲ့ချုပ် ILO ကနေမြန်မာနိုင်ငံအတွင်းမှာအတင်းအဓမ္မလိုအပ်ပိတ်ခိုင်းစင်မှုတွေရောနှယ်လာပြီးဆိုတဲ့အစီရင်ခံစာတရက်မှာဖော်ပြခဲ့တဲ့အတွက်ဥရောပကော်မရှင်ကနေမြန်မာနိုင်ငံကိုအထူးကုန်သွယ်မှုအခွင့်အရေး GSP အခွင့်အရေးပြန်ပေးဖို့ပြောလာခဲ့ရတာကနေအခုအခါမှာတော့မြန်မာနိုင်ငံဟာ GSP အခွင့်အရေးပြန်လည်ရရှိလာခဲ့တာပါအခုလို GSP တွေပြန်ရလာရင်တချိန်ကဥမော့ခဲ့တဲ့ထဲချုပ်လုပ်ငန်းတွေပို့ကုန်ကဏ္ဍမှာပြန်ပြီးတော့ဥမော့လာနိုင်တယ်လို့ထုတ်ကုန်လုပ်ငန်းတွေဖြစ်တဲ့တားငါကဏ္ဍတွေလည်းဈေးကွက်ပြန်လည်ရရှိလာနိုင်တယ်လို့စီးပွားရေးပညာရှင်ဒေါက်ခင်ဦးတန်းကသုံးသပ်ပြောဆိုပါတယ
်ထဲချုပ်ကလေသူတို့ဆိုင်ဆိုင်မလုပ်ခင်တော့ဆိုရင်လေUS မှာဟို department store မှာလေအဲ့ဒီမှာရောင်းနေပြီသူတို့တွေလည်းကြိုက်တယ်ဟိုပါတိတ်စတွေပါတယ်ဆိုရင်လေဘာဆိုအရင်တော့အဲ့ဒီဟို preference ပါမရပဲအခု preference ရတယ်ဆိုတော့ကိုတည်းကပို့တာကြတော့လဲသူတို့တက်ညမယ်နော်ဆိုတော့ဟို discount ရတဲ့သဘောမျိုးပေါ့ကွာ
ဟုတ်ကဲ့ပါ
ဆိုတော့ဟိုညတ်တယ်ဆိုတော့အဲ့လိုပေါ့အကျိုးများရနိုင်တာပေါ့
အထူးကုန်သွယ်မှုအခွင့်အရေးတွေပြန်ရလာခဲ့ရင်ပို့ကုန်လုပ်ငန်းပိုင်းသာမကမြန်မာနိုင်ငံအတွင်းကအခြားစီးပွားရေးလုပ်ငန်းတွေမှာလည်းဆက်ဆက်ပြီးတော့ကောင်းမွန်မှုတွေရှိလာနိုင်တယ်လို့လည်းလွှဲဟင်းကုမ္ပဏီကဥက္ကဋ္ဌဖြစ်တဲ့ဒေါက်တာဆိုင်းစံထွန်းကပြောပါရယ်အထူးကုန်သွယ်မှုအခွင့်အရေးတွေပြန်ရလာပေမဲ့ကာလတော်ကြာစီးပွားရေးလုပ်ငန်းတွေမှာ GSP အခွင့်အရေးမရရှိခဲ့တဲ့အတွက်မြန်မာနိုင်ငံရဲ့အိန္ဒိယနိုင်ငံတွေကဥရောပဈေးကွက်တွေမှာအသာစီးရယူထားတဲ့အခြေအနေတွေကနေအတော်လေးပြန်ပြီးတော့ဈေးကွက်ရယူဖို့ကြိုးစားရအောင်မယ်လို့လည်းဒေါက်ခင်ဦးတန်းကသုံးသပ်ပြောဆိုပါရယ်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုမှာနိုင်ငံရဲ့အခြားကိုကွန်ပျူတာတွေအပြိုင်ဆိုင်တင်ပို့နိုင်ရတဲ့အတွက် GSP လို့ခေါ်တဲ့အကောက်ခွန်ရှော့ပေါ့မှုအထူးခွင့်ရရဖို့အရေးကြီးတဲ့အကြောင်းကိုလည်း American ပြည်ထောင်စုကိုရောက်ရှိနေတဲ့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးပွင့်စန်းကလည်း VOE ရဲ့မေးမြန်းမှုတစ်ခုမှပြန်လည်ဖြေကြားခဲ့မှုပါတယ်။အထူးခွင့်ရတွေပြန်ရလာတဲ့အတွက်မြန်မာနိုင်ငံရဲ့ပို့ကုန်လုပ်ငန်းရှင်တွေအနေနဲ့ကာလအတော်ကြာအခက်အခဲတွေရင်ဆိုင်ခဲ့ရတာကနေအခုအခါမှာတော့လူသားလွန်သားအနေထားတရက်ကိုပြန်ပြီးတော့ရောက်လာနိုင်မှုဖြစ်လာနိုင်တယ်လို့လည်းကုန်သွယ်ဆက်မှုအသင်းချုပ်ရဲ့ဒုဥက္ကဋ္ဌဦးမြဟန်ကပြောပါတယ်။ဥရောပက GSP ခွင့်ရေးတွေပြန်ပေးလာပေမဲ့အမေရိကန်နိုင်ငံကတော့မြန်မာနိုင်ငံပေါ်မှာ GSP ခွင့်ရေးတွေနဲ့ပတ်သက်ပြီးတော့ပိတ်ပင်ထားမှုတွေရှိနေဆဲဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့ GSP ခွင့်ရေးကိုအမေရိကန်နိုင်ငံနဲ့ကုန်သွယ်မှုပြုလုပ်တဲ့အခါမှာ1986ခုနှစ်ဇန်နဝါရီလ1ရက်နေ့ကစပြီးတော့ရရှိခဲ့ပေမဲ့1989ခုနှစ်ဇူလိုင်လ1ရက်နေ့မှာသူတို့ကအမေရိကန်နိုင်ငံကအကောက်ခွန်ကင်းလွတ်ခွင့်အကောက်ခွန်တက်တာခွင့် GSP ကိုပြန်လည်ပြီးတော့ရုပ်သိမ်းခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။